တေခြင်းကနေယေရှုထမြောက်တော်မူခြင်းအကြောင်းကိုကျွန်တော်ဆက်လက်ပြီးတော့ဝင်ခဲ့သွားမှာဖြစ်ပါတယ်။ယေရှုဟာတောက်ကြာနေ့မနက်ပိုင်းမှာလဝါကတိုင်မှာရိုက်ထားခြင်းကိုခံရပြီးတောက်ကြာနေ့ညနေပိုင်းမှာအသက်တော်ကိုလွတ်တော်မူကြောင်းမဿဲအခန်း29အခန်းငယ်50မှာအတိအလင်းဖော်ပြထားပါတယ်။ယေရှုဟာအမှန်တကယ်သေသွားတဲ့အကြောင်းခရစ်ဝင်ကျမ်း၄ချမ်းစလုံးမှာရေးသားဖော်ပြထားပြီးအလောင်းတော်ကိုယောသတ်နဲ့နီကောဒင်တို့ကသင်္ချိုင်းတွင်းသစ်မှထားကြပြီးမှသင်္ချိုင်းတွင်းဝကိုအလွန်ကြီးတဲ့ကြောက်နဲ့ပိတ်ထားကြတဲ့အကြောင်းနဲ့မာဂဒလမာရိနဲ့အခြားသောအမျိုးသမီးများကအလောင်းတော်တကြိုခြင်းကိုကြည့်ရှုခဲ့ကြကြောင်းခရစ်ဝင်ကျမ်းတွင်မှရေးသားဖော်ပြထားပါတယ်။ဥပုပ်နှင့်ကုံလွန်သွားတဲ့အခါမာဂဒလမာရိနဲ့အခြားသောအမျိုးသမီးများဟာအလောင်းတော်ကိုစီမွေးနဲ့နှံ့သာလိမ့်ဖို့ရန်သင်္ချိုင်းတော်ကိုသွားခဲ့ကြပါတယ်။တင်းကျိုင်းတော်အနာကိုသူတို့ရောက်လာကြတဲ့အခါတွင်းဝမှာပိတ်တဲ့ကြောက်ဟာလှိမ့်လန်လျက်ရှိနေတာကိုတွေ့မြင်ခဲ့ကြပါတယ်တွင်းဝမှာပိတ်တဲ့ကြောက်ကြီးကိုဘသူကလှိမ့်လန်ခဲ့တာလဲမဿဲအခန်း29အခန်းငယ်2ကနေ4ကြားမှာအခုလိုဖော်ပြထားပါတယ်ထိုအခါမိကြီးသည်ပြင်းစွာလှုပ်လေ၏အเจ้าမူကားထာဝရဘုရား၏ကောင်းကင်တမန်သည်ကောင်းကင်ဘုံမှဆင်းလာ၍တွင်းဝ၌ပိတ်သောကြောက်ကိုလှိမ့်လန့်ပြေးလျင်ထိုကြောက်ပေါ်မှထိုင်နေ၏သူ၏မျက်နှာသည်လက်စစ်ကဲ့သို့ထင်၏အဝတ်သည်လည်းမိုးပွင့်ကဲ့သို့ဖြူ၏လူဆောင်တို့သည်ကောင်းကင်နမန်ကိုကြောက်ရွံ့သဖြင့်တုန်လှုပ်၍သေမတက်ဖြစ်ကြ၏လို့တွေ့ရပါတယ်ယေရှုရဲ့သင်္ချိုင်းတွင်းဝမှပိတ်တဲ့ကြောက်ကိုလှိမ့်လန့်ခဲ့တဲ့သူဟာဖခင်သခင်ကောင်းကင်နမန်ဖြစ်တဲ့အကြောင်းမဿဲအခန်း29အခန်းငယ်2အရကျွန်တော်တို့သိရပါတယ်ကောင်းကင်တမန်ကတွင်းဝမှာပိတ်တဲ့ကြောက်ကိုလှိမ့်လန်ခဲ့ခြင်းမှာယေရှုထွက်လာနိုင်ဖို့အတွက်မဟုတ်ဘူးသင်္ချိုင်းတော်ကိုလာကြတဲ့အမျိုးသမီးများဝင်နိုင်ဖို့အတွက်ဖြစ်ပါတယ်ယေရှုဟာသေခြင်းကနေထမြောက်တော်မူပြီးနောက်တကားအလုံးပိတ်ထားတဲ့တပည့်တော်တို့စုဝေးရာအိမ်ခန်းတဲကိုအတားအဆီးမရှိဝင်နိုင်တဲ့အကြောင်းယောဟန်အခန်း20အငယ်19မှာအတိအလင်းမြင်တွေ့ရပါတယ်ယေရှုအတွက်အောက်နိုင်ရန်သူမဟုတ်ကြောက်နိုင်ရန်အတားအဆီးဆိုတာလုံးဝမရှိဘူးတွင်းဝကိုကြောက်တုံးကြီးနဲ့ဘလောက်ပဲပိတ်ထားနေပါစေယေရှုအတွက်ဝင်ထွက်မှုအခက်အခဲမရှိပါဘူးအဲ့ဒီတော့သင်္ချိုင်းတွင်းဝမှာပိတ်တဲ့ကြောက်ကိုကောင်းကင်တမန်ကလှိမ့်လန့်ပေးခဲ့ခြင်းမှာယေရှုထွက်လာနိုင်ဖို့အတွက်မဟုတ်ဘူးမာဂဒလမာရိနဲ့အခြားသောအမျိုးသမီးများဝင်နိုင်ဖို့အတွက်ဖြစ်ပါတယ်အဲ့ဒီအမျိုးသမီးများဟာပွင့်လင်းနေတဲ့ယေရှုရဲ့သင်္ချိုင်းအတွင်းတဲကိုဝင်သွားကြပါတယ်။သို့သောယေရှုရဲ့အလောင်းတော်ကိုမတွေ့ကြဘူး။အလောင်းတော်ကိုမတွေ့လို့တွေ့ဝင်နေကြတဲ့အချိန်မှာဖခင်သခင်ကောင်းကင်နမန်ဟာသူတို့ရဲ့ရှေ့မှာပေါ်လာပါတယ်။ကောင်းကင်နမန်ကိုသူတို့မြင်ရတဲ့အခါကြောက်လန့်သွားကြပါတယ်။ဒါပေမဲ့ကောင်းကင်နမန်ကလည်းကြောက်ရွံ့ခြင်းမရှိကြနဲ့။လဝါကတိုင်မှာတတ်သောယေရှုကိုသင်တို့ရှာကြသည်ကိုငါသိ၏။ဤအရ၌မရှိမိတ်တော်မူသည့်အတိုင်းထမြောက်တော်မူပြီးလာကြသခင်လျောင်းတော်မူရာအရက်ကိုကြည်ကြလောလို့ပြောဆိုကြောင်းမဿဲအခန်း28အခန်းငယ်5ကနေ6ကြားမှာတွေ့ရပါတယ်။သင်္ချိုင်းတွင်လွတ်လပ်လာဟာဖြစ်ခြင်းနဲ့ကောင်းကင်တမန်ရဲ့ပြောဆိုချက်တွေဟာသေခြင်းကနေယေရှုထမြောက်တော်မူကြောင်းခိုင်လုံတဲ့တသက်ဖြစ်ပါတယ်။ယေရှုမထမြောက်မီယေရှုရဲ့သင်္ချိုင်းတော်အခြေအနေကိုကြည်ကြပါစို့။မဿဲအခန်း29အခန်းငယ်63ကနေ64အထိကိုကျွန်တော်ဖတ်ပြပါမယ်။ထိုလှဲ့ပြသောသူကငါသည်၃ရက်မြောက်သောနေ့၌ထမြောက်မည်ဟုမသေးမီပြောသည်ကိုအကျွန်ုပ်တို့မှတ်မိပါပြီ။ထို့ကြောင့်သူဤတပည့်တို့သည်ညအခါလာ၍အလောင်းကိုခိုးယူပြီးလျှင်သူသည်သေခြင်းမှထမြောက်တော်မူပြီဟုလူအပေါင်းတို့အားပြောဆိုကြသောရှေ့အမားထက်နောက်အမားသာ၍ကြီးမည်ဟုဆိုးရင်စရာအကြောင်းရှိသည်ဖြစ်၍သင်္ချိုင်းတွင်ကို၃ရက်မြောက်အောင်လုံကြုံစွာစောင့်ဆိုင်သောငါအမိန့်ရှိတော်မူပါဟုယူဒဗာဒိုင်းကောင်းဆောင်များကပစ်လက်မင်းကိုတောင်းဆိုခဲ့ကြပါသည်။ယေရှုကိုမနာလိုကြတဲ့ယူဒဗာဒိုင်းကောင်းဆောင်များကယေရှုကိုထိုလှဲ့ပြတော်သူလို့ဆိုကြပါသည်။လှဲ့ပြတတ်တဲ့သူဟာယေရှုမဟုတ်ဘူးသူတို့ပဲဖြစ်ပါတယ်။ယေရှုကဘသူကိုမှမလှဲ့ပြပါဘူး။သုံးရက်မြောက်သောနေ့မှာထမြောက်မဲ့အကြောင်းယေရှုရဲ့မိန့်တော်မူချက်ကိုယူဒဗာဒိုင်းကောင်းဆောင်များကမှတ်မိကြပါတယ်။ဒါပေမဲ့ ေရှုထမြောက်မှာကိုသူတို့မယုံကြဘူးယေရှုရဲ့တပည့်တော်များကညအချိန်မှာယေရှုရဲ့အလောင်းကိုလာခိုးပြီးထမြောက်ခြင်းအတုလောက်ကြမှာကိုယူဒဘာသာရေးကောင်းဆောင်များကစိုးရိမ်ခဲ့ကြပါတယ်ဒါကြောင့်သုံးရက်မြောက်အောင်ယေရှုရဲ့သင်ချိုင်းတော်မှာအဆောင်များကိုချထားပေးဖို့ပိလတ်မင်းကိုတောင်းဆိုခဲ့ကြခြင်းဖြစ်ပါတယ်ပိလတ်မင်းရဲ့ခွင့်ပြုချက်နဲ့သင်ချိုင်းတွင်းဝမှာပိတ်တဲ့အကြောင်းကိုခြိုက်တစက်ခတ်နှိပ်ပြီးသင်ချိုင်းတွင်းကိုယောမစစ်သူရဲများကစောင့်ချက်ခဲ့ကြပါတယ်ဒါပေမဲ့သုံးရက်မြောက်သောနေ့တနင်္ဂနွေနေ့ရောက်လာတဲ့အခါထာဝရဘုရားရဲ့ကောင်းကင်တမန်ဟာကောင်းကင်ဘုံကနေဆင်းလာပြီးတွင်းဝမှာပိတ်တဲ့ကြောက်ကိုလှိမ့်လှန်ပြီးမှအဲ့ဒီကြောက်ပေါ်မှာထိုင်နေလိုက်ပါတယ်ပြင်းထန်တဲ့မြင်ကလင်လှုပ်ခဲ့ပါတယ်အဲ့ဒီအဖြစ်ပြက်တွေကိုအဆောင်စစ်သူရဲများကတွေ့မြင်ရကြပါတယ်ကောင်းကင်တမန်ရဲ့မျက်နှာဟာလက်စည်းလက်တကဲ့သို့တောက်ပပြီးအဝတ်ဟာလည်းမိုးပွင့်လိုဖြူချောင်းကိုအဆောင်စစ်သူရဲများကတွေ့မြင်ခဲ့ကြပါတယ်။အဆောင်စစ်သူရဲများကလက်စည်းလက်တကဲ့သို့တောက်ပနေတဲ့ကောင်းကင်တမန်ကိုမြင်ရကြတဲ့အခါမှာကြောက်ရွံ့ခြင်းများစွာနဲ့တုန်လှုပ်ကြပြီးအသေးကောင်တွေလိုဖြစ်သွားကြပါတယ်။သူတို့ပြန်နိုးထလာကြတဲ့အချိန်မှာသင်ချိုင်းတွင်းဝမှာပိတ်ထားတဲ့ကြောက်ဟာလှိမ့်လန်လျက်ရှိကြောင်းတွေ့မြင်ကြပြီးယေရှုရဲ့အလောင်းတော်ကိုသင်ချိုင်းတွင်းထဲမှာမတွေ့ကြတော့ဘူးယေရှုရဲ့အလောင်းတော်ဟာသင်ချိုင်းတွင်းထဲမှာမရှိတော့တဲ့အတွက်အဆောင်စစ်သူရဲ့အားလုံးပြန်သွားကြပါတယ်မာဂဒလမာရိနဲ့အခြားသောအမျိုးသမီးများသင်ချိုင်းတော်ကိုရောက်လာကြတဲ့အချိန်မှာအဆောင်စစ်သူရဲ့များမရှိကြတော့ဘူးပြန်သွားကြကုန်ပြီအဆောင်စစ်သူရဲ့အချို့တို့ဟာမြို့တဲကိုဝင်သွားကြပြီးပြက်ပြက်ခဲ့သမျှအကြောင်းအရာများကိုယေပရောဟိတ်အချင်းများကိုတွားပြောကြတဲ့အကြောင်းမဿဲအခန်း28အခန်းငယ်17ကနေ15ကြားမှာတွေ့ရပါတယ်။အဆောင်စစ်သူရဲ့များကယေပရောဟိတ်အချင်းများကိုဘာတွေပြောပြကြမလဲ။ပြင်းထန်တဲ့မြင်ကလင်လှုပ်ခဲ့တဲ့အကြောင်းကောင်းကင်ဘုံကနေကောင်းကင်တမန်ဆင်းလာပြီးတွင်းဝမှာပိတ်တဲ့ကြောက်ကိုလှိမ့်လန်ပြီးအဲဒီကြောက်ပေါ်မှာထိုင်နေတဲ့အကြောင်းလက်စည်းလက်တကယ်တို့တောက်ပနေတဲ့ကောင်းကင်တမန်ကိုသူတို့မြင်ရတဲ့အခါမှာလူသေးတွေလိုဖြစ်သွားကြတဲ့အကြောင်းသူတို့ပြန်နိုးထလာကြတဲ့အချိန်မှာတော့ယေရှုရဲ့အလောင်းတော်ဟာသင်ချိုင်းတွင်းထဲမှာမရှိတော့တဲ့အကြောင်းအဲ့ဒါတွေကိုအဆောင်စစ်သူရဲများကယေပရောဟိတ်အကြီးများကိုပြောပြကြပါတယ်ယေပရောဟိတ်အကြီးများကဘယ်လိုတုံ့ပြန်ခဲ့ကြသလဲယေရှုထမြောက်တာကိုယုံကြည်ကြသလားဆိုရင်မယုံကြဘူးအဲ့ဒီတော့သူတို့ဘာတွေဆက်လုပ်တယ်လဲဆိုတာဆက်ပြောကြည့်ကြရအောင်မဿဲအခန်း28အခန်းငယ်12ကနေ13ကြားမှာယေပရောဟိတ်အကြီးများနဲ့လူအကြီးအကဲများဟာစုယုံတိုင်ပင်ပြီးတော့အဆောင်စစ်သူရဲများကိုလက်ငွေများစွာပေးပြီးညအခါငါတို့အိပ်ပျော်နေစဉ်တွင်ထိုသူဤတပည့်တော်တို့သည်လာ၍အလောင်းကိုခိုးသွားကြသည်ဟုသင်တို့ပြောကြလောလို့မမှန်တဲ့သတင်းကိုဖြန့်ခိုင်းပါတယ်အခန်းငယ်14မှာယေပရောဟိတ်အကြီးများကအခုလိုဆက်ပြောပါတယ်သူအကြောင်းကိုမြစ်ဝုံမြင်ကြားပြန်လျင်ငါတို့သည်သူ့ကိုဖြောင်းပြ၍တင်တို့၌အမှုမရှိစေခြင်းဟာပြုမိဟုဆိုကြပါれဒီကြမ်းချက်အရာယစ်ပရောဟိတ်အကြီးများဟာလိန်လယ်လှဲ့ပြခြင်းလက်ပေးခြင်းစတဲ့အမှုတွေကိုလိန်မာပန်းနတ်စွာလှုပ်တတ်တဲ့သူတွေဖြစ်တဲ့အကြောင်းကျွန်တော်တို့သိရပါれသူတို့လိန်ပြောခိုင်းတဲ့မှုသာစကားကိုပြစ်လက်မင်းကြားသိသွားရင်သူ့ကိုကျေနပ်အောင်ငါတို့လုပ်မယ်ခင်ဗျားတို့အပေါ်မှာအမှုမပတ်စေရဘူးလို့ယေပရောဟိတ်အကြီးများကအဆောင်စစ်သူရဲများကိုပြောလိုက်ပါတယ်။အဲ့ဒီတော့အဆောင်စစ်သူရဲများဟာပတ်စံများကိုယူပြီးတော့ညအချိန်မှာငါတို့အိပ်ပျော်နေတဲ့အချိန်မှာယေရှုရဲ့တပည့်တော်များကယေရှုရဲ့အလောင်းကိုလာခိုးသွားကြတယ်လို့ယေပရောဟိတ်အကြီးများပြောခိုင်းတဲ့မူတာစကားကိုဖြန့်ခဲ့ကြပါတယ်။အခန်းငယ်15မှာထိုစကားကိုယခုတိုင်အောင်ယူဒလူတို့သည်အနှံ့အပြားပြောဆိုကြ၏လို့တွေ့ရပါတယ်။သေးခြင်းကနေယေရှုထမြောက်တော်မူပြီးနောက်ယေရှုကိုမြင်တွေ့တဲ့သူတွေရှိသလားအဖေကတော့ရှိတာပေါ့လူအယောက်ပေါင်း900တို့ကကိုတော်ကိုမြင်ရကြကြောင်းကောရင်သဩဝါဒစာပထမဆုံးအခန်း15အခန်းငယ်6မှာအတိအလင်းဖော်ပြထားပါတယ်တတ်သေးခါ2ဦး3ဦးရှိရင်သူတို့ရဲ့စကားကိုတည်စေရမယ်လို့တမန်ကျမ်းစာမှာပြောထားပါတယ်သေးချင်းကနေရှင်ပြန်ထမြောက်တော်မူသောယေရှုကိုမြင်ရတဲ့သူတို့ဟာ2ဦး3ဦးမကဘူးအယောက်ပေါင်း900ရှိပါတယ်ထမြောက်တော်မူသောယေရှုကိုမာဂဒလမာရိနဲ့အခြားသောအမျိုးသမီးများပေတရုယောဟန်နဲ့အခြားသောတပည့်တော်များကမြင်ရကြပါတယ်ထမြောက်တော်မူပြီးနောက်တပတ်အကြာမှာတကားအလုံးပိတ်ထားတဲ့တပည့်တော်များစုယုံတဲ့နေရာအိမ်ခန်းတဲကိုယေရှုကြွလာတော်မူပြီးသူတို့အလယ်မှာရပ်တော်မူလျက် တင်တို့၌ငိန်သက်ခြင်းရှိစေတည်းဟုမိန့်တော်မူ၏ထို့သို့မိန့်တော်မူပြီးမှလက်တော်နှင့်နဘဲတော်ကိုပြတော်မူ၏တပည့်တော်တို့သည်တခင်ကိုမြင်လျင်ဝမ်းမြောက်ခြင်းရှိကြ၏လို့ယောဟန်အခိုင်း20အငယ်20မှာတွေ့ရပါတယ်ယေရှုကမိမိအသေးခံပြီးသုံးရက်မြောက်သောနေ့မှာထမြောက်ခဲ့ခြင်းဟာတမန်ကျမ်းစာပြည့်စုံချက်ဖြစ်ကြောင်းတပည့်တော်တို့ကိုရှင်းပြပြီး အဲ့ဒီအကြောင်းအရာကိုနားလည်စေဖို့ရန်အတွက်တပည့်တော်တို့ရဲ့ညံကိုဖွင့်ပေးတော်မူပြီးအခုလိုမိန့်တော်မူပါတယ်။ဤသို့ကျမ်းစာလာဤသို့ခရစ်တော်သည်အသေးခံ၍သုံးရက်မြောက်သောနေ့၌သေခြင်းမှထမြောက်ရမည်ခရစ်တော်၏အခွင့်အားဖြင့်နောင်တတရားနှင့်အပြစ်လွတ်ခြင်းတရားကိုယေရုရှလင်မြို့မှစသောလူမျိုးတကာတို့အားဟောပြောရမည်။သင်တို့သည်လည်းဤအကြောင်းအရာတို့၏တတ်သိဖြစ်ကြ၏လို့တပည့်တော်တို့ကိုမိန့်တော်မူပြီးမှ တပည့်တော်တို့ကိုကောင်းချီးပေးပြီးကောင်းကင်နိုင်ငံတော်ကိုပြန်လည်တက်ကြွတော်မူကြောင်းလုကာအခိုင်း24အငယ်56ဟာနေငါးစနစ်တည်းကြားမှာအတိအလင်းဖော်ပြထားပါတယ်။ယေရှုကမိမိရဲ့ကယ်တင်ခြင်းသတင်းကောင်းကိုလူမျိုးတကာတို့အားဟောပြောရမယ်လို့တပည့်တော်တို့ကိုမှာထားတော်မူသောကြောင့်ယနေ့တိုင်အောင်ယေရှုရဲ့ကယ်တင်ခြင်းသတင်းကောင်းကိုကျွန်တော်တို့ဟောပြောဝင်ရခြင်းဖြစ်ပါတယ်။ယေရှုရဲ့ကယ်တင်ခြင်းသတင်းကောင်းဆို ါကတိုင်မှာအသေးခံပြီးတကြူပြီးမှ၃ရက်မြောက်သောနေ့မှာထမြောက်တော်မူခြင်းကိုဆိုလိုပါတယ်။ယေရှုဖခင်ကသူ့ကိုယုံကြည်သောသူတို့ကိုငါအမှန်အကန်ဆိုသည်ကငါကိုယုံကြည်သောသူသည်ထာဝရအသက်ကိုရ၏လို့အတိအလင်းမိန့်တော်မူပါတယ်။ထာဝရအသက်ဆိုတာအပြစ်ငရဲကနေလွတ်မြောက်ပြီးယေရှုဖခင်နဲ့အတူအိုနာသေးခြင်းမရှိတော့တဲ့ကောင်းကင်နိုင်ငံမှာထာဝရနေထိုင်အသက်ရှင်ရသောအခွင့်ကိုဆိုလိုပါတယ်။ယေရှုဖခင်ဟာသူကိုယုံကြည်သောသူတို့ရဲ့နောင်ဘဝအသက်အာမခံချက်ကိုပေးတော်မူသောဖခင်ဖြစ်ကြောင်းကိုမိတ်ဆွေသိပါသလား။မိတ်ဆွေရဲ့နောင်ဘဝအသက်အာမခံချက်ကိုပေးတော်မူတဲ့ယေရှုဖခင်ကိုမိတ်ဆွေယုံကြည်လက်ခံခြင်းမရှိသေးရင်ဆုတောင်းခြင်းဖြင့်အခုယုံကြည်လက်ခံနိုင်ပါတယ်။မိတ်ဆွေပြစ်မှားခဲ့တဲ့အပြစ်လိုက်မိခဲ့တဲ့လမ်းမတွေအတွက်နောင်တရပြီးယေရှုဖခင်ထံဝန်ချတောင်းပန်ပါ။စိတ်ရင်းအမှန်နဲ့အပြစ်ဝင်ချတောင်းပန်ပြီးယေရှုဖခင်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်မိတ်ဆွေရဲ့စိတ်နှလုံးထဲမှာခေါ်ဖိတ်လက်ခံရင်ယေရှုဖခင်ကမိတ်ဆွေကိုကယ်တင်တော်မူမှာဖြစ်ပါတယ်ဆိုတော့ယေရှုရဲ့ကယ်တင်ခြင်းတည်ငောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာ။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။